မင်္ဂလာညချမ်းပါခင်ဗျာ။ Daily Life အစီအစဉ်ကျွန်တော်အင်္ဂါနေ့ညပိုင်းအစီအစဉ်စတင်ပြီးဖြစ်ပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့လက်တလောဖြစ်နေတဲ့ပြစ်ခတ်ရစဲရဲ့အခြေအနေနဲ့ဒီငញ្ញញအခြေအနေဖြစ်ပါတယ်။ပြောရမယ်ဆိုရင်တော့ပင်လုံ21ရာစုပင်လုံညီလာခံပြီးတဲ့ဒီတလ2လကာလအတွင်းမှာပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်တချို့ကရင်ပြည်နယ်ဒေသတွေမှာပါတိုက်ပွဲတွေကျွန်တော်တို့တောက်လျှောက်လို့တွေ့ရပါတယ်။တွေ့တဲ့အခါမှာမြန်မာအစိုးရတပ်တွေဘက်ကစစ်စင်ရေးလုပ်တာရှိတယ်လို့ဒီလက်နက်ကန်တိုင်းသားချင်းချင်းပြန်လည်တိုက်ခိုက်မှုတွေလည်းကျွန်တော်တို့တွေ့ရပါတယ်။အဲ့တော့လက်ရှိဖြစ်နေတဲ့ဒီ CA ချင်းတွေဟာဒီ NCA ဆိုတဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဒါဟာ CA ရဖိအားသဘောပဲလားဒါမှမဟုတ်လို့ရှင်ဒါဟာမတော်ဆတိုက်ဆိုင်မှုတွေထိတွေ့မှုတွေပဲလားဆိုတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မြန်မာနိုင်ငံရေးဒေသတူလည်းဖြစ်ပါတယ်။နောက်သတင်းစာဆရာလည်းဖြစ်ပါတယ်။ကိုစီသူအောင်မြင့်ပါ။နောက်တူကတော့သတင်းအေဒီတာတူဖြစ်ပါတယ်။ကိုဆိုင်ထွန်းအောင်လည်းနှစ်ယောက်လုံးလေလိုင်းပေါ်ရောက်နေပါပြီခင်ဗျာ။ကျွန်တော်ဒီမတိုင်ခင်မှာတော့ UNFC ညညတော်တိုင်းသားလူမျိုးများဖရယ်ကောင်စီကိုကျွန်တော်ဆက်သွယ်ပါတယ်။အဲ့ရပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကိုထွန်းစုံနဲ့ဆက်သွယ်ရပါတယ်။သူကလက်ရှိခီးသွားမှာမဟုတ်လို့တိုက်ရိုက်လေလိုင်းမှာပါလို့မရပါဘူး။အရင်ဆုံးသူဆွံ့နှွေးထားတဲ့သူပြောထားတဲ့နောက်ဆုံးအခြေအနေလေးကိုနားဆင်ကြည့်အောင်ပါ။မြန်မာ
တပ်မတော်ကသူရဲ့စီးရီယီမန်ချက်ကိုသူပြည်မီအောင်အကောင့်တွေဖော်နေတယ်လို့ပဲလို့မြင်ပါတယ်။ဒီဦးသိန်းစိန်ဆိုရလက်ထက်ကလေးကနေပေါ့လေ။ကျွန်တော်တို့ NCA စာချုပ်ကြီးကိုလုံးနေတဲ့ကာလာတို့မှာလည်းပဲသူ့ရဲ့မြေပြင်ကထိုးစစ်ဆင်မှုဟာရနာချင်းလုံးဝမရှိခဲ့ပါဘူးသူ့ရဲ့တည်ရည်ယူမဲ့ချက်ကပါလဲဆိုတော့သူကယခင်1990ကျော်80ကျော်အချိန်မှာပြင်ကြည့်ပါတော့ကျွန်တော်တို့မြောက်ပိုင်းကိုအပြစ်ရက်ထားပြီးတော့တောင်ပိုင်းကိုသူကအသေးလေးထိုးတယ်နော်တောင်ပိုင်းမှာကျွန်တော်တို့လက်မြောက်နေမြေတွေချုံတော့ခဲ့ရတယ်လွတ်လွတ်တော့ခဲ့ရတယ် KNU ဆိုရင်အကြီးအကျယ်ခံခဲ့ရတယ်ဒီနေ့ KNU နဲ့တောင်ပိုင်းကိုသူကMBA တောင်ပိုင်းဒေသကိုသူကနော်ငိမ့်ထားပြီးမှပြစ်ခတ်ရစေထားပြီးမှမြောက်ပိုင်းကိုသူကသူ့စီအကြီးကြီးစီနေတာဖြစ်ပါဒါပါလဲဆိုတော့သူ့ရဲ့စီးရီယူမန်ချက်ကိုပြရတယ်လို့ကျွန်တော်မြင်တယ်ဦးသိန်းစိန်ဆိုတာလက်ထက်မှာလည်းပဲအဲ့ဒါအပြားတဒံအနေနဲ့အသုံးခဲ့တာလည်းရှိပါတယ်တစ်ဖက်မှာစီးရီယူမန်ချက်လုပ်တယ်လို့တစ်ဖက်မှာပြရပေးတဲ့ပုံစံမျိုးလည်းရှိခဲ့တာပဲနော် SCA လက်မှတ်မရေးထိုးခင်လေးမှာဆိုလို့ရှိရင် SSPP ရဲ့ဌာနချုပ်ကိုဝန်ဟိုင်းကိုတော့တိုက်ရဲပုံစံတွေကဒါ NCA လက်မှတ်ရေးထိုးဖို့အတွက်ပြရတမျိုးပဲဒါပေမဲ့လက်မှတ်ထိုးလာဖို့အတွက်ကပြရပေးပြီးထိုးခိုင်းတာကလက်မှတ်ပေးရမယ်ပြည်ပြင်ရဲ့တည်ငြိမ်မှုနဲ့တကယ်လက်တွေ့မှာအကောင့်တွေဖော်လို့မရပါဘူးလက်မှတ်လိုချင်ရင်လက်မှတ်ပေးရမှာပေါ့
နောက်တစ်ချက်ကျွန်တော်ကိုထိုးစော်ကိုလည်းသုံးသပ်ပြီးစေချင်တာကအခုအနေထားကတမတော်ကသူနီးသူဟာနဲ့သူ့ရဲ့သဘောထားတက်တက်လို့ပဲယူဆနိုင်မလားဒါမှမဟုတ်အစိုးရရဲ့သဘောထားရောပါမယ်လို့ယူဆနိုင်လားဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရပေါ့နော်အဲ့ဘာဖြစ်တော့အခုကဒီ CPR တွေကအစိုးရနဲ့တမတော်ကြားထဲမှာခွဲပြီးမြင်လားဒါမှမဟုတ်တပေါင်းနဲ့မြင်လားဘယ်လိုများယူဆပါလဲ
ဒီ SCA တွေကို27ရာစုပြည်လုံးကြီးလာကန်မတိုင်ခင်ပါဆိုလို့ရှိရင်ဆက်ကော်မတီတွေခွဲတယ်ဆက်ကော်မတီနှစ်ကကျွန်တော်တို့နဲ့ဆွေးနွေးတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်ညီငယ်ကော်မရှင်ခွဲတယ်ညီငယ်ကော်မရှင်နဲ့ဆွေးနွေးတယ်ဒီလိုဆွေးနွေးမှုတွေမှာကျွန်တော်တို့ကြည့်တဲ့အခါကျတော့တက်ဖက်ကကိုယ်စီလေးတွေပါတယ်၊ဆိုးဖက်ကကိုယ်စီလေးတွေပါတယ်။ဆိုရင်တက်ဖက်ကကိုယ်စီလေးတွေဆွေးနွေးမှုနဲ့ကျွန်တော်တို့အဆိုးရဖက်ကကိုယ်စီလေးတွေဆွေးနွေးမှုကမကြည့်ပါဘူး။အဆိုးရဖက်ကကျတော့အရာရာတိုင်းကိုဆွေးနွေးနှီးနှိုင်းအဖြေရှာလို့ရတယ်။ဒါပေမဲ့တက်ဖက်ကကိုယ်စီလေးတွေကြားတဲ့အခါကျတော့ NCA ပေါ်မှာအသေးထုတ်ကန်ပြီးတော့မှတရည်သေးဝါဒနဲ့သူကခြံပြီးတော့မှဆွေးနွေးပါတယ်။ဒါတွေကွဲပြားမှုတွေရှိနေပါတယ်။
โอเคကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်အခုကပင်လုံညီလာခံပထမအကြော့လဲပြီးပါပြီဒုတိယအကြော့က6လမှာလုပ်မယ်ဒီကြားထဲမှာအမျိုးသားဆင့်နိုင်ငံဆွေးနွေးပွဲတွေလည်းလုပ်ဖို့ရှိတယ်ဆိုတော့ဒီလုပ်ငန်းစဉ်ကြီးရအခြေအနေကထိခိုက်နေပြီလားဘယ်လိုများမြင်လဲကိုထွန်းစော
အခုအမြေပြင်ကထိုးစစ်တွေကိုဆက်လုပ်မယ်ဒီထက်အချိန်မြင့်မယ်ဆိုရင်တော့လုပ်ငန်းစဉ်ကြီးကိုထိခိုက်မှာတော့သိကြပါတယ်ပြည်ပြင်မှာတိုက်ခွေတိုက်နေရင်ကျွန်တော်တို့ယုံကြည်မှုကမရှိဘူးယုံကြည်မှုကိုထိခိုက်ရင်စပွဲပိုင်းမှာဆွေးနွေးနေမှုကလည်းပဲပြည်အောင်မှုမရှိနိုင်ပါဘူး
โอเคအခုလိုတိုက်ပွဲတွေဖြစ်နေတဲ့ဇွန်တရားတန်တရားတွေလည်းကြီးလာပြီဆိုလို့ရှိရင်လက်ရှိအစိုးရတက်ကကောင်းထဲဖုန်နေတဲ့ညီငယ်ကြီးလုပ်ငန်းစဉ်ကရောအလားအလာကောင်းလားဘယ်လိုများအခြေအနေရှိပါလဲ
စစလုံးကိုပဲရက်ခတ်မှာပါပဲအစိုးရဘက်ကလည်းတာဝန်ကင်ပြည့်ရှင်းဖို့ဤနာတစ်တေချာဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်တကယ်တော့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူဦးထွန်းကိုထွန်းစောပြောသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုစီသူကိုမေးချင်ပါတယ်ကိုစီသူခုနကကိုထွန်းစောပြောသွားတာလည်းကြားမိမယ်ထင်ပါတယ်အခုသူတို့ UNFC ကမြင်လာတော့ဒါ CPR သူတို့ပြီးနေပြီစီပြီးနောက်တစ်ခုကလက်ရှိညီငယ်လူငန်းစဉ်ကိုထိခိုက်နေတယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ဗျာကိုစီသူအောင်မြတ်အခုလက်တော်ဖြစ်လာတဲ့ဒီအပြစ်ခတ်တွေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲခင်ဗျာ
အဲကျွန်တော်ကတော့အဲ့ဒီအမြင်ကိုဟိုသဘောမတူပါဘူး။ဒါပြလို့သဘောမတူလဲဆိုရင်အခုဟိုတိုက်ပွဲတွေဖြစ်တဲ့ဒီမှာဆိုရင်အစိုးရတပ်မတော်ပါဝင်ပတ်သက်တာဆိုရင်မြောက်ပိုင်းကချင်ပြည်နယ်မှာဖြစ်နေတယ်။အဲပြီးတော့မှတောင်ပိုင်းမှာဆိုရင် PGF နဲ့ဟိုခွဲထွက် DGB အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်။အဲဒီဥစ္စာတွေတွေ့ရတာပေါ့နော်။တွေ့တဲ့ခါကျတော့တနေရာချင်းစီမှာသူ့သဘောသူဆောင်ပြီးဖြစ်နေတဲ့ဟာပါ။ကချင်ပြည်နယ်မှာဖြစ်တဲ့ဟာဆိုရင် KIA နဲ့ဆိုရင်တကယ်တော့ဒီပင်လုံညီလာခံပြီးတော့မှဟိုဖြစ်လာတာတွေလည်းမဟုတ်ပါဘူးပင်လုံညီလာခံမတိုင်ခင်တည်းကဒီလိုပဲကြိုကြာကြိုကြာတိုက်ပွဲတွေဖြစ်တယ်တခါတလေကြရင်ပြင်းပြင်းထန်ထန်ဖြစ်လိုက်တခါတလေကြရင်တော့နည်းနည်းပါးပါးဖြစ်လိုက်အဲ့လိုမျိုးကတောက်လျှောက်ဖြစ်ခဲ့တာပါအဲ့တော့ဒီတောက်လျှောက်ဖြစ်ခဲ့တဲ့ဟာကကိုထုံးစော်ကပြောသွားတယ် SCA အတွက်ဟိုဘာလဲလက်မစာချုပ်ကိုအပြေဆုတ်ကင်ထားတယ်တပ်မတော်ဘက်ကပြီးတော့မှဒါအတွက်ပြရားပေးတယ်ကျွန်တော်ကတော့အဲ့လိုမမြင်မိပါဘူးဘာဖြစ်လို့လဲဆိုတော့ဒီ SCA စာချုပ်ဆိုတာကလည်း KIA အပါအဝင်UFC ကအကုန်လုံးသဘောတူထားပြီးသားစာချုပ်ပါလက်မှတ်ထိုးမဲ့အချိန်ကြတော့မှသာအားလုံးပါဝင်မရလို့မထိုးဖြစ်ပဲနဲ့တဝက်တစ်ပြက်စီဖြစ်သွားတဲ့ကိစ္စပါနောက်တစ်ခုကဟိုအရင်တော့ကလို့ပေါ့နော်တောင်ပိုင်းမှာအရင်တော့ဆွေတာမြောက်ပိုင်းမှာအဖြစ်ခက်ရက်ဆဲတာတွေအစိုးရကတောင်ပိုင်းခင်ယူဘက်တွေအကြီးကြီးထိုးစစ်နေတယ်ဆိုမှန်ပါတယ်အဲ့ဒီချိန်တော့တကယ်ပဲအဲ့လိုခွဲခြားပြီးတော့မှတစ်ဖက်တစ်ဖက်ကိုအဲ့ဒါလုံးဝကိုဟိုဖိနှိပ်ခဲ့တဲ့ဥစ္စာတွေထိုးစစ်ရှင်တိုက်ခိုက်တာတွေဟုတ်ပါတယ်အခုချိန်ကတော့ကျွန်တော်အဲ့လိုမမြင်ပါဘူးလောလောဆယ် KIA နဲ့ဖြစ်နေတဲ့ဒီတိုက်ပွဲတွေမှာဆိုရင်နှစ်ဖက်စလုံးသူ့အကြောင်းပြချက်နဲ့သူနှစ်ဖက်စလုံးကပြောကြတယ်ဥပမာကျွန်တော်တို့ပေချာတိုက်ပွဲတွေကိုလေ့လာကြည့်လိုက်တယ်ဆိုရင်ဟုတ်တယ်အဲဒီတပ်မတော်ဘက်ကနေပြီးတော့မှ KIA စခန်းတွေကိုတွားပြီးတော့တက်ပိန်းတာတွေလည်းရှိတယ်အဲတစ်ဖက်မှာလည်းဒါတပ်မတော်ရင်သားတွေကို KIA ဘက်ကချုပ်ခိုးတိုက်ခိုက်တာတွေရှိတယ်ပြီးတော့မှတရားတွေကိုချိုးပစ်တာတွေရှိတယ်အဲရက်တဲ့ရွာတွေမှာဝင်ပြီးတော့အဲလိုဘုံခွဲတာတွေရှိတယ်ဒါကအရင်တော့ကတိုက်ပွဲဖြစ်နေတဲ့အတတော်တော်ကဖြစ်တဲ့ပုံစံတိုင်းဖြစ်တာပါထူးထူးခြားခြားဖြစ်တာမဟုတ်ပါဘူး။ဘာလို့ဖြစ်ရသလဲဆိုရင်ကျွန်တော်နားလည်တာကတော့ဒါအပြစ်ခတ်ရက်စေးရီဟိုတူးနဲ့တူလုံမထားလို့ဖြစ်တာပါ။အဲဒီတော့အပြစ်ခတ်ရက်စေးရီသဘောတူညီချက်ကမရှိဘူးဆိုရင်တော့ဟိုတိုက်ပွဲဆိုတာသူကဒီနေရာမှာလာတိုက်လို့ကိုကဒီနေရာကပဲခုခံတိုက်မယ်။တခြားနေရာကိုသွားမတိုက်ဘူးဆိုတာမရှိပါဘူး။တကယ်အရင်ကအကြောင်းရင်းကတော့ KIA နဲ့တတ်မတော်ကြားထဲမှာနှစ်ဦးသဘောတူပေါ့နော်။ဒီအောက်ခြေအပြစ်ခတ်ရက်စေးရီရောဒီအထက်ဆင့်လက်မှတ်ပြည်တော်စုဆင့်လက်မှတ်ရေးထိုးတာရောအဲ့ဒါမရှိတဲ့အတွက်ကြောင့်မလို့ဒီလိုတိုက်ပွဲတွေဖြစ်နေရတယ်လို့ပဲကျွန်တော်ကတော့အဲ့လိုတူးချင်းမြင်ပ
ါလက်တလုံးမကြခင်က RCSS နဲ့အခုအစိုးရတက်တင်တဲ့တိုက်ပွဲတွေဖြစ်ကြပါတယ်အဲဒီတောင်ပိုင်းဘက်မှာနောက်တခြားဒီကင်းပြည်နယ်မှာဆိုလို့ရှိရင်လည်း DGB ခွတ်ထွက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာတွေရှိပါတယ်ဒီအခြေအနေကဘယ်လိုအခြေအနေလဲတိကျဖြစ်ရတယ်ပဲလားဘယ်လိုယူဆပါလဲ
ဟုတ်ပါတယ်တိကျဖြစ်ရပါဒီ RCSS နဲ့ဒီမှာဖြစ်တဲ့ဟာတွေကိုကြတော့ကိုဆိုင်ထွက်လွန်ရပို့ပြီးရှင်းပြနိုင်လိမ့်မယ်တောင်ပိုင်းမှာဖြစ်တာကတော့ကျွန်တော်သိပါတယ်အဲ့ဒါကတော့တကယ်တော့ဒီမေတ္တောဟိုကာလန်ပေါ့နော်မေတ္တောကာလန်ဆိုတဲ့ဥစ္စာကဒီဘက်ဖန်ဘက်ကနေသွားမယ်ဆိုရင်အဲကျုံထိုးရေကုန်ရှိတယ်အဲ့ဒီကနေပြီးတော့အရင်မေတ္တောစခန်းဟောင်းကြီးကိုရောက်တယ်အဲ့ဒီနေရာကိုအလဲဘဟုမှာနေရာယူထားတဲ့ဟာကအဲ့ဒီမြန်ကြီးကိုဆရာတော်နဲ့မြန်ကြီးကိုဘဟုဘွဲ့မှာရှိတဲ့ကိုအရင် DKB ဟောင်းတွေကသူ့ရဲ့နေမြေနေနဲ့ဆက်ပြီးတော့မှစုမှုထားတယ်ကာလန်ရဲ့ဟိုဘက်ထိပ်တွေဒီဘက်ထိပ်တွေမှာဆိုအစိုးရတတ်မတော်ရှိတယ်အဲဒါပေမဲ့ဒီဘက်မှာကျတော့ဘာပြဿနာရှိလဲဆိုတော့ဒီဘိုးဥစားတို့အဖွဲ့ပေါ့နော်စောဆောင်းလုံးအဖွဲ့ကသူတို့တက်ဆိုင်ရမူရင်းအဖွဲ့ပေါ့နော်အဲ့ဒီဘိုးနှခမ်းမူရီတို့ကတော့ပါတဲ့အဲ့ဒီအစိုးရနဲ့အပြစ်ခတ်ရက်စေးတဲ့အဖွဲ့နဲ့ပြည်ပခဖြစ်ပြီးတဲ့နောက်မှာသူတို့ရောက်ဒီကားလမ်းကိုစိုးမိုးဖို့သူတို့ကြိုးစားနေတယ်ဒါပေမဲ့အဆင်မပြေဘူးအဲ့ဒီမှာ BGF တွေကတိုက်ထုတ်လိုက်တော့အဲ့ဒီဘက်ကိုရောက်လာတယ်အဲ့ဒီဘက်မှာလည်းငကိုကလေးကအခုမှမဟုတ်ဘူးငကိုလေးကသူ့သဘောသူဆောင်ပြီးတော့အဲ့ဒီကားလမ်းရဲ့တနေရာဒီမှာနေနေကြတဲ့အဲ့ဒီခွဲထွက်ဒီ DGB အဖွဲ့တွေလည်းရှိတယ်ငကိုလေးကရှိတယ်အထူးသဖြင့်ကုံတွေရေးလမ်းကြောင်းပေါ့မြဝတီကော့ပိုရိတ်ကုံတွေရေးလမ်းကြောင်းကိုဟိုကောင်းကောင်းမွန်မွန်ဖြစ်အောင်ဆိုပြီးတော့မှသူတို့ကထိမ့်သိမ့်တဲ့သဘောနဲ့ဖြစ်နေတာပါ။အ
ဲ
့ဒါကခင်ယူကစိုးရိမ်နေဆိုတာကသူ့နေမိတဲ့ကိုကျုံဝင်လာမယ်ဆိုတဲ့ကိစ္စပါ။တတိပတိချင်းဖြစ်နေတဲ့တိုက်ပွဲတွေလို့ကျွန်တော်နားလည်ပါ။
ဟုတ်ကဲ့။ကိုစီစီအောင်မြေလေးလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာ။ကျွန်တော်ကိုဆိုင်ထွန်းအောင်လင်ကိုဖိတ်ခေါ်ချင်ပါတယ်။ကိုဆိုင်အောင်လင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့
။ကိုဆိုင်ရေကုနာကကိုထွန်းစော်ဆွေးနွေးတော့လည်းကြားမိမယ်ထင်ပါတယ်။သူကတော့ CIA ဖီအားလို့ယူဆတယ်ဒါပေမဲ့ကိုစီသူအောင်မြင့်ကတော့ဒါက CIA ဖီအားမဟုတ်တဲ့သဘောပေါ့နော်တီးကြစီဖြစ်နေတဲ့ဖြစ်ရတီပါလို့ပြောပါတယ်ကိုဆိုင်အောင်လွင်ရဲ့ဒီအချင်းသုံးသက်ချက်သိကြပါတယ်ခင်ဗျာအခုလက်တော်တော်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေပေါ့ကျွန
်တော်တိုင်းသားတွေမှာဖြစ်နေတဲ့တိုက်ပွဲတွေဖြစ်သူတိုင်းသားကနေကိုင်ချင်းချင်းပြည့်ရဲ့နေနေရဲပေါင်းမှုကြောင့်ဖြစ်တဲ့ကိစ္စတွေရှိတယ်နောက်ဒီဆိုးရတက်မလို့လေဒီ CIA တွေကလည်းဖြစ်နေဖြစ်တဲ့ကိစ္စရှိတယ်ဒီမှာတော့ဒီဟိုဘောလေကမ္ဘာအနေနဲ့ဒီဆရာဦးစီတော်လည်းပြောသွားလို့ပဲဒီ FCA တော့အလုံးတပြေးနေဖြစ်နေတဲ့သဘောရှိတယ်။အဲ့မှာဒါတကူသိရလဲဆိုဒီ FCA ထိုးလို့ကျန်နေတဲ့အဖွဲ့တွေတော်တော်များများကြီးဒီအများလေးလားကြီးလာကံကိုတက်ခဲ့ပြီးတဲ့အဖွဲ့တွေဖြစ်နေတာပေါ့နော်။ဒီ ့ကဖြစ်မှန်တဲ့နိုင်ငံရေးချင်းနေမှုဆိုတာမျိုးလည်းတွေ့နေတယ်အခုချိန်ကြီးကပြဿနာဘာဖြစ်နေလဲဆိုရင်ဒီတော်စုငွေငယ်ကြီးလာကနှစ်ပြင်းတာပြီးသွားတယ်စာရတ်ဖတ်ပွဲအဆင့်နဲ့ပြူမလာဘူးလို့ကစာရတ်ဖတ်ပွဲအဆင့်နဲ့ပြူမလာဘူးလက်ရှိချိန်မှာမူကောင်းနေပါလိမ့်မယ်ဒီနေ့ပြည်သားတွေလည်းရေးဆွဲနိုင်တာမရှိသေးဘူး
ဟုတ်ကဲ့တယ်လီဖုန်းလိုင်းတိတ်မကောင်းထင်တယ်အတန်တော်လုံးနေတယ်ကျွန်တော်နည်းနည်းလေးချုပ်မေးချင်ပါတယ်အခုဖြစ်နေတဲ့စစ်ပွဲတွေကအခုဖြစ်နေတဲ့တိုက်ပွဲတွေကစီးရရဖီအားကုထုံးစော်တို့ကတော့စီးရရသူတို့တက်မတော်ဘက်ကစီးရဖီအားဆိုတဲ့အာမျိုးသူတို့ဘက်ကမြင်တာရှိပါတယ်ကိုဆိုင်းအောင်လည်းအဲ့လိုမြင်ပါလား
ကျွန်တော်နားလည်တာတော့ဒီ KIA နဲ့ပတ်သက်တဲ့တိုက်ပွဲတွေကတော့ဒီ SCA ထိုးဖို့တဲ့စီးရရဖီအားလို့လည်းကျွန်တော်မြင်နေရတယ်တခြားသူဆိုင်းတာချင်းဖြစ်တဲ့တိုက်ပွဲတွေကတော့ဒါသူ့ဘောနဲ့ဒီတော့လည်းတော့ဘောနော်နောက်ပြန်ရရမြေပွားမှုပြဿနာတွေကျေးဇူးပါပြဿနာတွေအစ်စ်ဖက်မှုပြဿနာတွေတော့ဖြစ်နေတာပ
ါဟုတ်ကဲ့အဲ့ဒါကျွန်တော်နောက်ပိုင်းမှာဆက်ပြီးဆွေးနွေးပါဦးရှိပါတယ်ကိုစိုင်းအောင်လွင်အောင်ကိုစီစုအောင်မြေကိုလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တော့ရှစ်တူဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုတော့ကိုကျော်ဘူတထောင်အာမင်းများလို့ရပါတယ်ဆွေးနွေးလို့ရပါတယ
်ကျွန်တော်လည်းဝင်းကြီးဆောင်ရည်ပြည်များအတွက်တတိထဆာအဆက်တုံးချက်ကိုသင်ကြားလိုပါတယ်အဲ့ဒါတွေကတက်ပွန်များဆက်တင်ဖြစ်ပေါ်စီတဲ့အကြောင်းကြားတွေပါဒီလိုမျိုးကြီးတွေအကြီးမားဆုံးတောင်းလို့ရှိဒီမှာတက်မတော်ဘူးဖြစ်ပြီးတံတော်ဒီကြီးဆုံးတော်လည်းကံဖြစ်ဖြစ်တယ်လို့အမိနာခံမှုလေတဲဆော်ရှိနေတော့ဖြစ်ဖြစ်ဒီအခုမြေကစတုံးစီဖြစ်ရပြီလေသုတောင်းခရရှိဒီဘယ်ကောမှတနိုင်ငံလုံးအုံဖေးဒီဆက်ပုတ်တုံခရရှိဒီစစ်စီအထက်မှာတောင်းလိုက်ရတဲ့အတွက်တပ်ပွင့်များရှိရင်လွဲပြီးဘတ်ဆက်ရသည်လောက်ခဖြစ်နေပြီးစစ်မြေတက်ကြလေလို့ဖြစ်ဒီအခုတပ်ပွင့်များပုံများပြလာဒီမှာဒီတော့ဘယ်ဖြစ်ဒီဆိုကြောင့်စစ်ကောင်းဆောင်ကိုရွှေရဲစစ်ထားကိုပြောင်းမှရမလည်းငင်းချင်ရဆက်ရှိပါသည်
ကိုကျော်ဘူထောင်ကသူ့ရဲ့အမြင်ပေါ့နော်ကျွန်တော်တော်ရှင်တူရဲ့အမြင်ကိုတစ်ဆက်တည်းဖတ်သွားခြင်းပါလေသူကတော့ဟန်နိုင်ဆူကျွန်တော်တို့ဒီ Facebook ပေါ်မှာ comment နဲ့ကျွန်တော်တို့သဘောထားပြပို့လာတာပါသူရေးထားတာကတော့ NCO ကိုထိုးတဲ့တိုင်းသားတွေကထိုးပြီးတော့မထိုးတဲ့တိုင်းသားတွေကဘာလို့မထိုးကြတာလဲတဲ့မထိုးတဲ့တိုင်းသားတွေကတော့ all inclusive မဖြစ်လို့ဆိုပြီးတော့အကြောင်းပြကြပါတယ် all inclusive ဖြစ်အောင်လို့ NCO မထိုးတဲ့အဖွဲ့တွေကဘလို့ကြိုးစားအားထုတ်မှုတွေလုပ်နေပါသလဲ all inclusive ကတော့ချက်ချင်းမဖြစ်နိုင်သေးတာသိရသားနဲ့ KIA တို့ဝါလူကဘာလို့တင်းခံနေကြသလဲသူတို့ထိုးလိုက်လို့ရှင် all inclusive နားကိုတဖြည်းဖြည်းရောက်သွားမှာပဲဟာမဟုတ်ပါလားတဲ့ Han Nine Suကနေပြီးတော့ကျွန်တော်တို့ဒီသူ့ရဲ့သဘောထားပြပလာတာဖြစ်ပါတယ်ကျွန်တော်ကိုစီသူအောင်မြင့်ကိုဒီမှာတစ်ဆက်တည်းမေးလိုက်ချင်ပါတယ်ကျွန်တော်တစ်ဖက်ကလှည့်မေးချင်ပါတယ်တိုင်းသားတွေဘက်ကအထူးဖြင့် UNFC အပါအဝင်ဝါရူကူကန်တို့ဘက်ကရော UN ဒီ NCA လက်မှတ်မှာထိုးအတွက်ဘာကြောင့်တွန့်ဆုတ်နေရလို့ကိုစီသူထင်ပါလဲခင်ဗျာ
တချို့သော UNFC အဖွဲ့ထဲမှာဆိုရင်တစ်ဖွဲ့ချင်းလက်မှတ်ထိုးပြီးတော့မှ NCA ထဲမှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းရှိပါတယ်အခု PA ကြတော့အဲ့ဒါလို့မဟုတ်ဘူးသူကတစ်ဖွဲ့ချင်းလည်းအောက်ခြေမှာလည်းလက်မှတ်မထိုးထားဘူးဒီတော်မှုအဆင့်လည်းမထိုးထားဘူး NCA ကလည်းသူကမထိုးဘူးသူဒီမှာကသူတကယ် UNFC ဆိုတဲ့အကြောင်းကိုပြောလိုက်ရင် KIA ကခေါင်းဆောင်နေတော့ KIA သဘောထားကအဲ့ဒီမှာအများကြီးလွှမ်းမိုးပါတယ် KIA ကသူကဒီလွန်ခဲ့တဲ့1994ကနေပြီးတော့မှ2017အထိကိုသူ18နှစ်အပြည့်ခတ်ရက်ဆဲတဲ့ဟာကိုသူကဘလို့မိကုန်းချုပ်ထားတယ်လဲဆိုတဲ့ခါကျတော့အဲ့ဒီကာလမှာနိုင်ငံရေးစနစ်ပွဲကဘာမှမရှိခဲ့ဘူးအဲ့တော့ဟိုနောက်တော့တိုက်ပွဲတွေပြန်ဖြစ်တယ်အဲဒါကြောင့်မလို့ဟိုတိုက်ပွဲတွေဒုစရက်ဆိုင်သွားဖို့ဆိုရင်နိုင်ငံရေးစနစ်ပွဲမှာပြည်လဲတယ်ဆိုရင်တော့တက်ပွဲတွေအလိုလိုရက်ဆိုင်သွားမယ်ဒါကြောင့်မလို့ပြစ်ခတ်ရက်ဆဲမှုတက်ခတ်ရေးစာချုပ်ကိုလုပ်ဖို့မလိုဘူးဆိုပြီးတော့မှသူတို့ကခံယူထားတယ်အဲ့ဒီခံယူချက်အတိုင်းပဲ UFC ကိုသူကစီယုံတဲ့ခါကျတော့အဲ့လိုမျိုးလက်မှတ်မထိုးတဲ့ပုံစံမျိုးဖြစ်ပါတယ
်အဲ့ KIA ရဲ့အဲ့သဘောထားကတကယ်ပဲလက်တွေ့ကြရလားကိုစီသူမြင်သိချင်ပါတယ
်အဲ့ကျွန်တော်ကတော့အဲ့ဒါလက်တွေ့ကြရလို့မမြင်ပါဘူးဘာဖြစ်လို့လဲဆိုတော့အဲ့ကျွန်တော်အဲ့ဒီ KIA ခေါင်းဆောင်တချို့အပါအဝင်တခြားသောခေါင်းဆောင်တွေလည်းကျွန်တော်မေးမှုပါတယ်ဘာဖြစ်လို့ဆိုတော့ဗမာပြည်မှာလွတ်လပ်ရေးရည်ကလေးကဖြစ်ပေါ်လာတဲ့ဒီပဋိပက္ခကကျွန်တော်တို့အခုလောလောဆယ်ဖြည့်ရှင်းမှုလမ်းစာအခုဖြည့်လက်ဖြည့်ရှင်းနေကြတာပေါ့နော်ကျွန်တော်မေးတာတော်တော်နှစ်တောင်နှစ်ချို့တောင်ရှိသွားပါပြီခင်ဗျားတို့ဘလို့ပြီးမှလဲတစ်နှစ်တွင်ခင်ဗျားတို့ပြီးမှလာအဲ၃နှစ်တွင်ပြီးမှလာ၅နှစ်တွင်ပြီးမှလာဆိုတော့ဒီလက်နက်ကင်ခေါင်းဆောင်တွေကိုယ်တိုင်ပြောပါတယ်အာမပြောနိုင်ပါဘူးတဲ့
ကျွန်တော်တော်ရှင်တူကိုကျွန်တော်လှည့်ပေးချင်ပါတယ်ဦးကျော်လင်းရန်ကုန်မြို့ကပါဦးကျော်လင်းတူတူတူလေးဆွေးနွေးပေးပါခင်ဗျာအချိန်သိပ်ကတ်လို့ပါဟော
ဆစ်ဆိုတာနိုင်ငံရေးအဖြစ်အာမပြေဘူးချားနေဖြည့်ရှင်းနေမှာအဲ့ကျွန်တော်နိုင်ငံရေးပြည်နယ်မှာဆိုလို့ရှိရင်ဒီ ceasefire ဆိုတာအလိုလိုတော့ပါလာမှာတို့လည်းနိုင်ငံရေးကိုကြေလည်ဖို့တကတော့ယုံကြည်မှုစိတ်ချမှုတွေရှိခဲ့ပေဆိုရင် KNC လည်းမထိုးတာလည်းမခက်ဘူးအခုတော့ယုံကြည်မှုတွေဖြစ်ကြလာတယ်အဲ့ဒါအဓိကတော့ခုနကပြောဗျာကျွန်တော်အချိုးစည်းဝါးတွေပေါ်မှာလည်းပဲတယောက်တော့ဟာလာဒီအချင်းချင်းတွေလွဲလာပြီးတဲ့နောက်ဟာလာတယောက်နဲ့တယောက်ဟာဒီအဲ့ဒီအရေးကြီးလို့မရဘူးလို့သူအမြင်ဆံကိုနေအောင်ကိုလိုချင်တဲ့လူကလည်းမဖယ်နိုင်ဘူးဒီကအတ္တမာနနဲ့အမှားလို့လက်လက်ရှိတဲ့လူတွေလက်လက်လေးရဖြစ်နေရတာကတော့မေးစားပြီးတော့နားရရ
ကိုစောင်းလင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်နောက်ဆုံးတူတူလေးပြောပြပါခင်ဗျာအခုလက်ရှိဒီငញ្ញန်ရေးမူဝါဒနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ကနေကိုတထက်သေးရှိရလားခုနကကိုထွန်းစောပြောသွားတဲ့အထက်မှာနည်းနည်းကွာဟားလို့မြင်ပါတယ်ကိုစောင်းအောင်လင်းရဲ့သဘောထားတိကျမှာတူတူလေးပါကျွန်တော်စက္ကန့်30လောက်ရပါတယ်အ
ဲအစိုးရ
်ဆရာအစ်မနေတော့ကျွန်တော်မြင်လာတော့ဥမာအထက်မဟုတ်တော့ညာလဲတချို့အားတွေကတော့ဒေါ်သစုစီပြောတဲ့မူတွေကဥမာဖက်ဒရယ်ဆိုတာလက္ခဏာလွယ်လို့ကျန်တာတိတ်မကွာဘူးဟောတော့ဥမာ SCA ကိုချိန်ခံပြီးတွားမယ်လို့ပါတော့ဒါလည်းတော်တော်များများတိုင်းနာလက်မှတ်ကရေးဖွဲ့တွေကလည်းဥမာဘာလို့ဘာလို့လို့ဖွဲ့တွေကလွယ်လို့တော်တော်များများလက်ခံတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဒိုက်လီလိုက်အစီအစဉ်အချိန်ရှိသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်ကိုဆိုင်ထွန်းအောင်လွင်နဲ့တခြားသရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်လီလိုက်အစီအစဉ်ဒီမှာရန်နာခွင့်ပြီးပါ